့ပါကစ္စတန်နိုင်ငံသားမှာသဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖို့ဆင်းနေလို့ရဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရခန်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီစီကိုစာတစောင်ရေးသားလိုက်ပါတယ်။မိုဒီအိန္ဒိယဝန်ကြီးချုပ်ဖြစ်ဒုတိယသက်တမ်းထပ်ပြီးတော့အရေးခံရတဲ့ပုံမှာဝမ်းမြောက်တဲ့ကြောင်းတောက်တန်နေတော့ကပေးပို့ရဲစာရဲမှာပါကစ္စတန်ဝန်ကြီးချုပ်ခန်ကရေးသားခဲ့ပြီးတော့အငင်းပွားပဲကာရှမီးယားဒေသကြီးနဲ့ဆက်ဆက်နေတဲ့ကိစ္စတွေအပါအဝင်တက္ကသိုလ်အားလုံးကိုဖြည့်ဆည်းလို့တဲ့အကြောင်းခန်းကရေးသားခဲ့တဲ့တဲ့နဲ့ပေါ်ပြနေကြပါတယ်။ဆင်းရဲမွဲတေမှုကိုကုညီဖြည့်ဆည်းဖို့နဲ့ဒေသတွေဖွံ့ဖြိုးတိုးတက်မှုတွေအတွက်နိုင်ငံဆွေးနွေးညှိနှိုင်းပြီးမှဖြည့်ဆည်းမှဖြစ်မယ်ဆိုပြီးတော့ခန်းကထည့်သွင်းရေးသားထားပါ။တောင်အာရှဒေသတွေမှာငင်းကြိမ်းနဲ့ကြည်ကျင်းမှုကိုပါကစ္စတန်ကလိုလားတဲ့အကြောင်းဒါမှဒီဒေသတစ်ခုလုံးတိုးတက်နိုင်မယ်လို့လည်းသူကထည့်ပြီးတော့ရေးသားထားပါတယ်။နောက်တစ်ပတ်မှာကာတစ်စတန်မြို့တော်ဘစ်ကက်မှာတည်ပါမယ့် Shanghai Cooperation Organization SCO အစည်းအဝေးမှာပါကစ္စတန်ဝန်ကြီးချုပ်ခန်းနဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကတွေ့ဖို့အစီအစဉ်မရှိဘူးလို့တော့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွင်တွေ့မှလည်းဆွေးနွေးဖို့ကမ်းလှမ်းချက်တွေကိုအိန္ဒိယဘက်ကငင်းဆန်ခဲ့ပြီးတော့တွေ့ဆုံဆွေးနွေးရတယ်မဟုတ်ခင်မှာနေဆက်ကတက်ဆိုင်မှုတွေရပ်ဖို့ပြောဆိုထားတာပါ။